လူသားချင်းစာနာမှုအထောက်အပံ့ပေးရတဲ့တဘာဝအန္တရာယ်ချမှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေမှာမြန်မာစစ်တပ်ရဲ့ဆွမ်းရည်ဆန်းဆောင်ရည်တိုးမြင့်လာအောင်ဂျပန်စစ်တပ်ကလည်းဆက်လက်အကူအညီပေးမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့အထူးကြံပေးကန်တာရိုဆိုနာဥရကဂျက်တပ်ပလီနေမှာပြောကြားလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ရဲ့အထူးကြံပေးဟာမြန်မာနိုင်ငံလုံခြုံရေးကြံပေးဦးတောင်ထွန်းနဲ့နေပြည်တော်မှာတွေ့ဆုံစဉ်မှာပြောကြားခဲ့တာဖြစ်ပြီးနိုင်ငံတကာကနေစိုးရိမ်နေတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာကနေလက်ခံတဲ့အနေအထားဖြူမျိုးနဲ့ဖြည့်ဆင်းပေးနိုင်ရေးအရေးပါကြောင်းလည်းပြောကြားခဲ့တယ်လို့ Nikkei Asia သတင်းမှာဖော်ပြထားပါတယ်။ Britain အစိုးရကရိုဟင်ဂျာရေးနဲ့ပတ်သက်ပြီးမြန်မာစစ်တပ်အတွက်အကူအညီပေးမှုတွေရပ်ဆိုင်းခဲ့တယ်လို့ထိုင်းနိုင်ငံမှာလာမယ့်အင်ကန်နဲ့စတင်မဲ့ရွှေမွေဟောက်ပူးတွဲစစ်ရေးလက်ချက်မှုမှာလေးလာသူနည်းနဲ့တက်အောင်မြန်မာကိုစင်းကျက်ထဲကနေဖြတ်ပေးဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကလည်းတောင်းဆိုခဲ့ကြတာပါ။ January လထဲမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွေ့ဆုံခဲ့တဲ့ဆိုနုံဦးရာကကျက်တပလီနေမြန်မာလုံခြုံရေးအကြံပေးဦးတောင်းထွန်းနဲ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုချက်တွေကိုတင်ပြခဲ့တယ်လို့ပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအတွက်အချိန်တိကျပြောဖို့နဲ့လုံခြုံစွာပြန်ပို့ရေးအတွက်အစီအစဉ်တွေချပေးဖို့ဘင်္ဂလားဒေ့ရှ်ဘက်ကတောင်းဆိုနေပေမဲ့ဒီကိစ္စမျိုးကိုအမြန်လှုပ်ဆောင်ရင်ပိုးပြီးဆိုးနိုင်တဲ့အတွက်နိုင်ငံခြားတစ်ဆင့်မီတစ်ဆင့်သဘောတူညီချက်ချလှုပ်ဆောင်ဖို့တိုက်တွန်းခဲ့တာပါ။ဒါအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့ဒုက္ခသည်တွေပါပါဝင်ပြီးဆွေးနွေးဖို့လိုအပ်ကြောင်းပြောကြားခဲ့တာကိုလည်းဖော်ပြထားပါတယ်။